တောင်အာဖရိကသမရဟောင်းရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာကစိုးရိမ်ပူပန်မှုတွေရှိခဲ့ပြီးဆေးရုံတက်ရောက်ကုသပြီးကိုယ့်ရဲ့အကြာဒီနေ့စနေနေ့မှာတော့သမရဟောင်းနယ်ဆန်မန်ဒဲလာဆေးရုံကဆင်းပြီဖြစ်ပါတယ်အသက်94နှစ်ရှိပြီဖြစ်တဲ့သမရဟောင်းနယ်ဆန်မန်ဒဲလာရဲ့ကျန်းမာရေးတိုးတက်ကောင်းမွန်လာပြီးစနေနေ့မှာဆေးရုံကဆင်းဝင်ရပြီလို့တောင်အာဖရိကသမရဂျက်ကော့ဇူးမားကကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်အဆုတ်အဦးမီယောဂာနဲ့မတ်လ29ရက်နေ့ကမစ္စတာမန်ဒဲလာကိုဆေးရုံတင်ခဲ့ရပြီးတဲ့နောက်ပိုင်းနမိုနီးယားရောဂါကိုပါကုသခဲ့ရပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်မစ္စတာမန်ဒဲလာဟာတောင်အာဖရိကနိုင်ငံမှာလူနည်းစုဖြစ်တဲ့လူယူတွေကိုဦးစားပေးခဲ့တဲ့အသားအရောင်ခွဲခြားမှုပြဿနာကိုဦးဆောင်ဆန့်ကျင်ခဲ့တဲ့အတွက်အကျဉ်းထောင်ထဲမှာ29နှစ်အကျဉ်းချခံရစဉ်တည်းကတီဘီရောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါကိုခံစားခဲ့ရတာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်မစ္စတာနယ်ဆန်မန်ဒဲလာဟာ1994ခုနှစ်မှာတောင်အာဖရိကမှာပထမဆုံးလူမဲသမရဖြစ်လာပြီးဒန်းတူညီမျှရေးတိုက်ပွဲဝင်ခေါင်းဆောင်ဖြစ်နေကဘာကကြီးညိုလေးစားမှုခံရတဲ့ပုံကိုလည်းဖြစ်ပါတယ်